မင်္ဂလာညနေခင်းမှာတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ13ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့ကနေ line to meter 1925ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုကျမအများသိစင်အောင်ကတာဝန်တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါရှင်ကျမခင်ဆိုးဝင်းပါ။ Washington မြို့တော်မှာမနေ့ကကျင်းပခဲ့တဲ့လူပြူကျူးစီကြီးစိုးရေးဝါဒီတွေရဲ့အင်မီရောရှိဆန္ဒပြပွဲဟာတင့်ရုံရင်းဆန်ခတ်မဖြစ်ခဲ့ပဲပြီးဆုံးခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီးယာမိုဟာမက်ကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုနှိပ်ကွပ်နေတာနဲ့ပတ်သက်ပြီးပြစ်တင်ရှုံချလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေစက်တင်ဘာလကျရင်ပျုံယမ်းမြို့တော်မှာတွေ့ဆုံဆွေးနွေးမယ်လို့နှစ်နိုင်ငံကတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။ဒီသတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့၄ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိစောက်ဖို့ကြံနေတဲ့စခန်းတွေအပိသက်ဆောက်ဖို့ကတိပေးခဲ့တယ်လို့မြန်မာနိုင်ငံဘက်ကဒုက္ခသည်ပြန်လည်လက်ခံရေးပြင်ဆင်ထားတဲ့အခြေအနေတွေကိုပြသခွင့်ရခဲ့တယ်လို့ပြောပါတယ်
။အဓိကအပြင်တော့ကျွန်တော်တို့ဘက်ကဆောင်ရွက်ထားတဲ့ဟာဟိုရှင်းပြနိုင်ခဲ့တဲ့အပြင်သူတို့ဘက်ကမဆောင်ရသေးတဲ့ကိစ္စရတွေကိုဆောင်ရွက်ဖို့လည်းကျွန်တော်တို့တိုင်တွန်းညီ
နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါမယ်ဒီသတင်းနဲ့အတူနားဆင်ကြရမှာကတော့68နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားတွေဒီနေ့အေယာဝတီတိုင်းတွင်ကျင်းပခွင့်အာဏာပိုင်တွေကပိတ်ပင်ခဲ့တဲ့အကြောင်း American ပြည်အောင်စု Virginia ပြည်နယ်မှာမနေ့ကအမျိုးသားရေးဝါဒီတွေရဲ့လူပြူကြီးစိုးရေးဝါဒဆန္ဒပြပွဲတွေအကြောင်းစားတဲ့သတင်းလွှာတွေကိုစူးစီးတင်ပြပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ရှင
်ဝါရှင်တန်မြို့တော်မှာစနေနေ့တနင်္ဂနွေနေ့ကလူပြူကျူးကြီးစိုးရေးဝါဒီတွေနဲ့တံပြန်ဆန္ဒပြသူတွေကမတူညီတဲ့တောင်းဆိုချက်တွေကိုထုတ်ဖော်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူလူပြူကျူးစိုးရေးဝါဒီနှစ်ဒါဇင်လောက်ထဲမှာတချို့ကမျက်နှာဖုံးတွေတတ်ထားကြပြီးအမေရိကန်လမ်းတွေကိုကင်ဆောင်ကအင်မီရော်ရှိကလက်ဖက်ရဲ့ပန်းချံထဲမှာဆန္ဒပြခဲ့ကြတာပါလူပြူကျူးစိုးရေးဝါဒီတွေဆန္ဒပြပွဲစတင်မယ်လို့တရားဝင်ကြေညာထားတဲ့တနင်္ဂနွေနေ့ညနေ 9:00 နာရီခွဲမတိုင်ခင်မှာပဲဆန္ဒပြပွဲအဆုံးသတ်ခဲ့နိုင်ခဲ့ပါတယ်လူပြူတွေရဲ့ရပိုင်ခွင့်လို့နာမည်ပေးထားတဲ့ဆန္ဒပြပွဲကိုကမကထပြုလုပ်တဲ့ Jason Kessler ကတော့အင်မီရိုရှိပန်းချံမှာဆန္ဒပြခွင့်တောင်းခံခဲ့ပြီးလူတရာကနေ400အထိလာရောက်အင်အားပြမယ်လို့ခန့်မှန်းခဲ့ပါတယ်။ဒါပေမဲ့ John Kessler နဲ့လူပြူကြီးစိုးရေးဝါဒီ20ကျော်လောက်ပဲရှိပြီးတော့ရဲလုံယုံရေးတွေခြံရံပြီးအင်မီရိုရှိကိုချီတက်ခဲ့ပါတယ်။အင်မီရိုရှိမှာပဲယာနဲ့ချီတဲ့အမှုတရားစန့်ကျင်ရေးတံပြန်ဆန္ဒပြသူတွေကလူမျိုးအသားရံခွဲခြားမှုကိုစန့်ကျင်တဲ့ဆိုင်းဘုတ်မျိုးစုံကိုဖွင့်ရမ်းပြီးဆန္ဒပြခဲ့ကြပါတယ်။တံပြန်ဆန္ဒပြသူတွေက American ပြည်တော်စုဟာလူတစုအတွက်မဟုတ်ပဲလူအလုံးအတွက်ဖြစ်ပြီးဖက်စစ်အာဏာရှင်ဝါဒကစိန်ခေါ်နေတယ်လို့ပြောဆိုလိုက်ပါတယ်ရှင်။
လုံခဲ့တဲ့တဲ့နှစ်ပတ်နီးပါးက VOA မန်ရင်ဌာနရုပ်သံတိုက်ရိုက်ထုတ်လွှင့်မှုအစည်းအဝေးတစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်တရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်တာခံခဲ့ရတဲ့အငြင်းစားတရုတ်ပါမောက်ခကိုအခုအိမ်ပြန်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒါမဲ့လည်းသူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေက VOA ကိုဒီကနေ့ပြောပါတယ်။အသက်84နှစ်ရှိဖြစ်တဲ့ပါမောက်ခစွန်ဝန်ကွန်းကသူ့ဘေးမတီရမခအိမ်ပြန်ရောက်နေပြီဆိုတာကို VOA ကိုဆက်သွယ်အသိပေးဖို့သူ့ရဲ့မိတ်ဆွေတွေကိုပြောခဲ့တာပါလုံခြုံရေးအရာရှိတွေကသူ့အိမ်ကိုရှာဖွေပြီးလက်ကင်မိုဘိုင်းဖုန်းတွေအိမ်ဖုန်းနဲ့ကွန်ပျူတာကိုပါတင်စီသွားခဲ့တဲ့အကြောင်းကိုလည်းစွန်ဝန်ကွန်းကသူ့မိတ်ဆွေတွေကိုပြန်ပြောပြခဲ့ပါတယ်သူ့ရဲ့လူမှုကွန်ရက်အကောင့်တွေကိုလည်းပိတ်ပစ်ခဲ့တယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေကတော့တစုံတရာမှတ်ချက်ပေးပြောဆိုဖို့ညှင်းဆုပ်ထားပါတယ်။စောင်ဝန်ကွန်းဟာတရုတ်ဆိုရရဲ့နိုင်ငံရေးချအကူအညီတွေနဲ့အာဖရိကဒေသတွင်တရုတ်နိုင်ငံရဲ့တန်တမာရေးရနှီးပြွာတွေကိုဝေဖန်ခဲ့သူဖြစ်သလို VOA Mandarin ရုပ်သံရဲ့ Issue and Opinion အစီအစဉ်မှာတယ်လီဖုန်းကနေတဆင့်တိုက်ရိုက်တွေ့ဆုံမေးမြန်းနေတဲ့အချိန်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ရတာပါ။သူ့ကိုဘေးဒုက္ခမပေးဘဲပြန်လွတ်ပေးဖို့ဆယ်စုနှစ်တွေနဲ့ချီသူစာစင်ကြားပို့ချခဲ့တဲ့တရုတ်ရှန်တောင်းတက္ကသိုလ်ကကျောင်းသားဟောင်း150ကျော်ကတာဝန်ရှိသူတွေထံကိုအိတ်ဖွင့်ပေးစာပေးပို့ပြီးတဲ့နောက်ပါမောက်ခဆောင်ဝန်ကပြန်လွတ်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်မဟာတီးယာမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်နီယာကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ဆောက်လုပ်မဲ့အခြေခံအဆောက်အအုံစီမံကိန်းတွေကိုပယ်ဖျက်ပစ်ဖို့ကြိုးစားမယ်လို့ဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်ကွပ်နေတယ်လို့လည်းဖြစ်တင်ရှုံချလိုက်ပါတယ်။လွန်ခဲ့တဲ့3လကမလေးရှားရွေးကောက်ပွဲအနိုင်ရခဲ့တဲ့အသက်63နှစ်အရွယ်ဝန်ကြီးချုပ်မဟာတီးယာမိုဟာမက်ဟာမကြာမီသူ့ရဲ့ပထမဆုံးတရုတ်ပြည်ခီးချင်း တရုတ်ပြည်ချစ်ကြည်ရေးခီးစဉ်မတိုင်မီအေဘီသတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကမှာအခုလိုပြောဆိုလိုက်တာပါတရုတ်နိုင်ငံနဲ့ချစ်ကြည်ရေးကိုဆက်လက်ထိန်းထားမှာဖြစ်တယ်လို့မလေးရှားအတွက်အကျိုးရှိမဲ့စီမံကိန်းတွေအတွက်ဆိုရင်တရုတ်ရဲ့ယင်းနှိမ့်ညွန့်တာမှုကိုလည်းကြိုးစိုးမှဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇာလက်ထက်ကတရုတ်နဲ့သဘောတူခဲ့ Mahathir Mohamad ga ASEAN ye tacha naingan pi rin ye go win yak ma set phat ba bu so de mu go thu thu kae kae pit bae pi Myanmar naingan ga Rohingya re paw nit kut da ne patat pi yin jee de naingan re ha dilo nu ni ne pyu mu da ma hoh bu lo wei ban lai ba de naingan daw taimin ga pauk go Dr. Aung San Suu Kyi ha di nit kut mu re go ta si bu pyet kwet de a paw ma le sait pyet mi de a chaung ne tia myat da yin ne lu khwin ye go le sa lai na bu Mahathir Mohamad ga tai twon lai ba de shin
နယ်မြေပိုင်ဆိုင်မှုအငြင်းပေါင်းနေတဲ့တောင်တရုတ်ပင်လယ်တွင်မာတီယုတ်ဆိုးရွားကဆေးရတိဆောက်ပြီးနိုင်ငံငယ်လေးတွေကိုသတိပေးခဲ့ပြီးနောက်လူလူဆက်ဆံရေးလှုပ်ဆောင်နေတဲ့လှုပ်ဆောင်တဲ့အနေနဲ့အဲ့ဒီမာတီယုတ်ဆိုးရွားကပထမဆုံးအကြိမ်ဖြစ်တဲ့ရှာဖွေခဲ့စေရေးတင်မော်ဒဇင်ကိုနေရာချထားလိုက်ပါတယ်တရုတ်နိုင်ငံရဲ့ပို့ဆောင်ရေးဝန်ကြီးဌာနကစောက်စီရက်စကျူတရားတဆ၅လို င်ပြီးဒါ့အပြင်ရဟယင်ဆင်းနိုင်တဲ့နေရာလည်းပါတယ်လို့ရှင်းဝါသတင်းအေဂျင်စီကပြောပါတယ်အဲ့လိုမျိုးနောက်ထပ်ရေရင်တွေကိုလည်းထပ်ပြီးတိဆောက်သွားမှာဖြစ်တယ်လို့ပြောပါတယ်တရုတ်နိုင်ငံပို့ဆောင်ရေးဝန်ကြီးဌာနရဲ့ရှားဝေကစေးဌာနအနေနဲ့တောင်တရုတ်ပင်လယ်အတွင်းနိုင်ငံတကာသဘောတူစာချုပ်တွေနဲ့အညီပင်လယ်ကြီးကျောင်းတာဝန်တွေကိုပို့ပြီးကောင်းမွန်စွာထမ်းဆောင်နိုင်ဖို့သူတို့ရဲ့အရေးပေါ်စနစ်ကိုအမြဲတမ်းတိုးတက်နေအောင်လုပ်သွားမှာဖြစ်တယ်လို့လည်းဌာနအကြီးအကဲဝမ်ဇန်လျန်းကပြောကြားရှင်းဝါသတင်းကဖော်ပြပါရယ်တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမှာစီးရေးပြင်ဆင်မှုတွေလုပ်ပြီးတခြားနိုင်ငံတွေကိုဒေါသထောက်အောင်လုပ်ခဲ့ပြီးတော့အခုလိုလုပ်တာဟာအမြင်ကောင်းအောင်လုပ်တာသာဖြစ်တယ်လို့ကြွမ်းကျင်သူတွေကတော့ပြောပါရယ်တရုတ်နိုင်ငံ Brunei Malaysia Philippines Taiwan Vietnam နိုင်ငံတွေနဲ့တောင်တရုတ်ပင်လယ်အတွင်းမှာနေပြီးပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးတော့တရုတ်ဆိုရကတော့ Spratly ကျွန်းစုပါဝင်တောင်တရုတ်ပင်လယ်အတွင်းကနေပြီးပိုင်ဆိုင်မှု90ရာခိုင်နှုန်းလောက်ကိုသူတို့ပိုင်ဆိုင်တယ်လို့ပြောနေပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားစစ်မဲ့ဆောင်ကပန်မွန်ဂျုံရွာကလေးမှာနှစ်နိုင်ငံစစ်မြင့်ကိုယ်စားလှယ်တွေဒီကနေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို2ဦးရှေ့လမှာတွေ့ဆုံဖို့ရှိရဲဆိုတာအတည်ပြုပေမဲ့ရဲ့အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ကင်ဂျုံအွန်နဲ့သမ္မတမွန်တို့ဟာအဲ့ဒီပန်မွန်ဂျုံမှာဧပြီလတုန်းကတမိုင်းတွင်နဲ့ပထမအကြိမ်ထိပ်သီးစည်းဝေးပွဲအဖြစ်တွေ့ဆုံခဲ့ကြသလိုမေလအတွင်းမှာလည်းဒုတိယအကြိမ်ထပ်ပြီးတွေ့ဆုံခဲ့ကြပါသေးတယ်။အခုလိုကြေညာလိုက်သလိုစက်တင်ဘာလမှာစက်တင်ဘာလမှာခေါင်းဆောင်တို့တွေ့ဆုံပြကြမယ်ဆိုရင်သမ္မတမွန်ဂျေအင်ဟာပြန်ရမ်းမြို့တော်ကိုပထမဆုံးသွားရောက်မဲ့တောင်ကိုရီးယားသမ္မတတဦးဖြစ်လာမှာပါ။တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာဒီနှစ်ဖေဖော်ဝါရီလကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအကစားသမားတွေရှင်ပြိုင်ဖို့ကင်ဂျုံအင်းအင်းရဲ့ကမ်းလှမ်းချက်ကိုသမ္မတမွန်ဂျေအင်းလက်ခံခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံတန်ကင်းတမန်ကင်းလမ်းပွင့်ခဲ့တာဖြစ်ပါတယ်။အခုလိုတောင်နဲ့မြောက်နှစ်နိုင်ငံခေါင်းဆောင်တွေဇက်ထိုက်ဆိုသလိုတွေ့ဆုံကြတာဟာပြီးခဲ့တဲ့ဇွန်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျုံအင်းတို့ရဲ့တမိုင်းဝင်တွေ့ဆုံဆွေးနွေးပွဲနဲ့လည်းဆက်ဆံနေတယ်လို့ဆိုရမှာပါ။သမ္မတထရမ့်နဲ့ကင်ဂျုံအင်းတို့ဇွန်လတွေ့ဆုံပွဲမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေဖျက်သိမ်းပစ်ပမယ်ဆိုတဲ့သိပ်မရလှတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံကမြောက်ကိုရီးယားနိုင်ငံနဲ့ခီးသွားလုပ်ငန်းတွေတိုးချဲ့ပြီးတော့ပြန်လည်ဆက်သွယ်ဖို့အစီအစဉ်နေပါပြီ။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုမဖြတ်သိမ်းခြင်းအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေကိုဆက်လက်ချမှတ်ထားစေဖြစ်ပေမဲ့တိုးတက်မှုရှိခဲ့ရင်ပိတ်ဆို့မှုကိုအရေးပေါ်ရုပ်သိမ်းနိုင်တာကြောင့်နိုင်ငံခြားခီးသွားလုပ်ငန်းတွေတိုးချဲ့နိုင်ရေးစီစဉ်နေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အင်ချုံစိတ်ကန်းအာဏာပိုင်အဖွဲ့ကလည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံကစိတ်ကန်းတွေကိုလာရောက်လည်ပတ်ကြမယ်။နိုင်ငံခြားကသင်းပေါ်တွေလွယ်ကူချုံးမွေ့စေဖို့အတွက်စီစဉ်နေတယ်လို့ဒီကနေ့တနင်္လာနေ့မှာကြေညာခဲ့ကြောင်းရုံးဟတ်သတင်းအေဂျင်စီကပြောပါတယ်။ Now Korea Nang Chizo Ki the Tin Timbozeko in Choma, Chinajaya, Punetamale Pibare. Now Korea Nang one San Kanji Mu Gutao Leberapa went down Korea Nang Ki Abyodi Timbo Longango to Chetin Apia Shi Miao Ashadi Dago, Kabale Kidware, Dika Layo and Nia Pia on Lona Nello, Lodi Kidwa Longa Muzan Yashi to Kapiovarekmia.
ဥရောပတိုက်ကိုထွက်ပြေးလာကြတဲ့ရှေ့ပြောင်းဝင်ရောက်သူတွေကိုအနာကဖြတ်သွားတဲ့တင်မောငါးစီးကကုညီဖို့ညှဉ်းဆန်ခဲ့ပြီးနောက်ဆုံးမှာဥရောပကဲဇယ်ရေးအဖွဲ့တစ်ခုကတင်မောတွေကသူတို့ကိုတွေ့ပြီးတောက်ကြနေကကဲတင်ခဲ့တယ်လို့မြေရဲပင်လယ်တွင်တောက်တင်ခဲ့ကြတဲ့ရှေ့ပြောင်းဒုက္ခသည်တွေကဒီကဲဇယ်ရေးအဖွဲ့ကိုပြောပါတယ်ပင်လယ်ထဲမှာဒုက္ခရောက်နေတဲ့သူတွေကိုကုညီရမယ် Doka Yamni be that Pine Canigo, Bobby Doka Kanzaya, and Yamia, Truya Kijango, Bobby Gender on Lulia, Lulet, Pioja Varishim.
Taiwan say on the Kuma, the name Milan Rajan Luko, the Somira Sangao, Terminal, Tigai and Yagavare, New Taipei, Muma, Shire, Jamaina Lumu, when I get the Tanaya Taipei Seuma. ဒီဆုံးငါဒီလူနာတွေကိုကုသတဲ့အဆောင်အထွေမနက်အာယုံတက်ခင်မိလောင်ခဲ့တာပါဆေးုံစာအုပ်ရဲ့ခုနှစ်ထပ်မှာမိစတင်လောင်ကျွမ်းခဲ့ပြီးတဲ့နောက်လူနာနဲ့ဆေးုံဝန်တန်းတွေအပါအဝင်လူပေါင်း40တောင်ကိုပေးလွှတ်ရကိုကဲထုတ်နိုင်ခဲ့တဲ့အကြောင်းမိသက်ဌာနအကြီးအကဲကပြောကြားလိုက်ပါတယ်ခင်ဗျာ
ကနေ့လာနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကိုရဲနိုင်တို့အကျညာပေးခဲ့ကြတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com Bangladesh Nanganjai Winji at Lee Yacha, Nimanangan Keys in Twin, Bangladesh Nanganbeka, T Southpo, Janshi Nidas a Canary, a beat that on Southpo Gree Bigetlu, Nimanangan Beka, Duka de Piane Lekan, Yipin Sintari, Chini Rigule, Piata Gwin Yagirichang, Nimasuya Beka, Biobare, the Chain Nema, Asa, a Jambe Oksune, Neza, the Shout Muya Siwa Yang and Pauka Murigo, Dai Pepo, the Bordu Nigere Lule, Subare, D Jungle View in Nimabin, the Rindout Go Tell on Kanga, the Rim Pipu Tabare.
Tenguni Niga Pisong Tagere, Bangladesh Nanganjai Winji, Abu Hassan Muhammad Ali, Yamanangango, Lietia Kizin Dream, Bangladesh Nangabat Trabi Tadu, Toka Derigo, Pianle Lakan Yusin Nepatalu, Yamasua Tawinshi Durin, Suni Gevare, Tirikau Suni Yamaro, Yinikaga, Layoke Jimishiarigo, the Botu Nigedelu, Nanganjai Winji Tana, Amiran Tung, Umietuga, Kulu, Pioare.
Adiga, you know, the General Nafa, the Botu Niro Yare, Chadi Aloa. ໂຣບັກກະອຍັງເນາະລາຍລົ້ມແກ່ແດນບໍ່ຊິແຈັດຕິວ່າເນາະອຸປະມາອັນຈັ່ງຊິເຈົ້າເຮົາບັກກະແປນແລະແລກຄັນສະກັນນະຄູດາສະກັນຕະຄູວ່າດາເຈົ້າເຮົາອີໂນເວມ્બર ဒီကအပြင်တော့ကျွန်တော်တို့ဘက်ကဆောင်ရွက်ထားတဲ့ဟာဟိုရှင်းပြနိုင်ခဲ့တဲ့အပြင်သူတို့ဘက်ကမဆောင်ရွက်သေးတဲ့ကိစ္စရတွေကိုဆောင်ရွက်ဖို့လည်းကျွန်တော်တို့တိုင်တွန်းညှိနှိုင်းရရှိခဲ့တာပါ။နောက်ကျွန်တော်တို့နဲ့သူတို့ဘက်ကြားထဲမှာကျွန်တော်တို့လေခဲတင်းတင်းဖြစ်နေတဲ့ကိစ္စရကလေးတွေကိုအခြေစားဆောင်ရွက်နိုင်ခဲ့ပါတယ်။နောက်ပြင်ကျွန်တော်တို့ဝန်ကြီးအဆင့်ကျွန်တော်ဟော့တ်လို အဲ့တော့ကျွန်တော်တို့အနေနဲ့လည်းသူတို့ဘက်ကစခန်းနေကျွန်တော်တို့နောက်ဒီစခန်းနေမှာရှိတဲ့လူတွေနဲ့ပါပြီးတော့တွေ့ဖို့လို့အတွက်သူတို့စီစဉ်ပေးမှာဖြစ်ပါတယ်။အဲ့တော့ဒါအပြင်ကျွန်တော်တို့ဒီနှစ်ဖက်ကျွန်တော်တို့ကသူတို့ဘက်ကဆောက်လုပ်ဖို့ကြံနေတဲ့စခန်းတွေသူတို့ဆောက်ဖို့ကတိကဝတ်ပြုသွားပါတယ်။ဒါဒါကျွန်တော်တို့ဒီအစည်းအဝေးရဲ့ထူးခြားချက်ရလဒ်တစ်
အာဆာချမ်းဖတ်အဖွဲ့အပြင်နေဆက်တလျှောက်မွေးစည်းဝါးရောင်းဝယ်တာတွေကိုပူးပေါင်းတိုက်ဖြတ်ဖို့သဘောတူညီခဲ့တယ်လို့ဦးမြင့်သူကစက်ပြောပါတယ
်။အဲသူတို့ဘက်ကနေဒါကိုကျွန်တော်တို့ဒီအမြန်ဆုံးအရေးယူဆောင်ရွက်သွားဖို့သဘောတူညီခဲ့ပါတယ်။နောက်တစ်ခုကအာဆာချမ်းဖတ်တင်ပေါ့ပါဦးဒီသူတို့နိုင်ငံမှာလည်းဒီအချမ်းဖတ်မှုကိုသူတို့ကျုံချပါတယ်။ဒါအပြင်ကျွန်တော်တို့နေဆက်မွေးတလျှောက်မှာမွေးစည်းဝါးတရားမဝင်ရောင်းဝယ်ဖောက်ခါမှုဒါတွေကိုလည်းကျွန်တော်တို့ပူးပေါင်းတိုက်ဖြတ်သွားဖို့ကျွန်တော်တို့သဘောတူညီခဲ့ပါတယ်။
ဒါ့အပြင်နိုင်ငံရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်ပြည်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။နိုင်ငံနယ်ကြားနယ်ဆက်ခြံစည်းရိုးမှာခိုလုံနေတဲ့ဒုက္ခသည်တွေမူရင်းနေရတဲ့ကိုပြန်သွားနိုင်အောင်ကူညီပေးဖို့အကူအညီပေးနေတာတွေကိုထိန်းပေးဖို့တောင်းဆိုခဲ့တယ်လို့ဦးမြင့်သူကပြောပါတယ
်။အချိန်ထဲမှာပဲကျွန်တော်တို့ဒီ ICRC နဲ့ကျွန်တော်တို့ဘက်ကနေဒီလူသားချင်းစာနာတဲ့အကူအညီတွေပေးဖို့လို့တဲ့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။အဲ့တော့သူတို့ဘက်ကအခုကျွန်တော်တို့ဒီ INGO စေဟိုဘက်ကနေဒီနိုင်ငံတကာနယ်နိမိတ်ညင်းကြောင်းနဲ့ကျွန်တော်တို့နယ်နိမိတ်ကြားထဲမှာနေနေတဲ့လူတွေကိုသူတို့ဘက်ကနေပေးနေတဲ့ဟာတွေသူတို့ချိန်ပေးပါမယ်အဲ့တော့ကျွန်တော်တို့ဘက်ကလည်းဒီ UNHCR တို့ ICRC တို့နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဘက်ကနေဒီပုံပုံလေးကိုအစာနဲ့ရိတ်ခါအခုဒီပေးပါမယ်အဲ့တော့တပြေးပြေးချင်းနဲ့ဒီနေရာကနေကျွန်တော်တို့သူတို့နေရာတွေလူရင်းကြီးဝါတွေကိုကျွန်တော်တို့ပြန်သွားဖို့ဆောင်ရွက်သွားမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဘူဟာဆန်မိုဟာမက်အလီဟာဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့နဲ့တွေ့ဆုံခဲ့ပြီးလူမှုအတိုင်းအဝိုင်းနှစ်ခုကြားလက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေပြေလည်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်စနစ်ကျရလဒ်တွေဟာကောင်းမွန်ပြီးအောင်မြင်တဲ့စနစ်ကျတွေဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကဆိုပါတယ်။ဒါပေမဲ့လည်းလေးရကျခီးစဉ်တွင်နှစ်နိုင်ငံကြားသဘောတူညီချက်တစုံတရာထပ်ပြီးလက်မှတ်ရေးထိုးတာတော့မရှိကြောင်းပါခင်ဗျာ။
ရရှိပြန်ပြမနေ့ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပိပိခရီကျောင်းအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိန်ဂျာဒုက္ခသည်တွေနေရပြန်ခေါ်ရွေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူးဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ယူရေးအကောင့်ထဲပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒီအပိုင်းတွင်အဲ့ဒီဒေသကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ဘလောက်ထိနှီးဆက်လာပြီလဲဒီသက်ကံလူမှုအတိုင်းဝန်တွေအားလုံးအတွက်စင်ခေါ်ချက်တွေစွန့်စရာတွေဘာတွေများရှိနေသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးတော်ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန့်လူသူတွေ VA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးဖို့ထားစီလိုပါတယ်။ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိဂုံးတွေကို VA မြန်မာပိုင်းစီကိုချုပ်တင်ပေးဖို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ့်သတင်းတွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါညဒိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ရပါတယ်။အခုတော့ကရင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။68နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားတွေဒီနေ့အေယာဝတီတိုင်းတွင်ကျင်းပခွင့်အာဏာပိုင်တွေကပိတ်ပင်ခဲ့တာကြောင့်ငြိမ်းချမ်းလုပ်ငန်းစဉ်အပေါ်ထိခိုက်မှာနားလည်မှုလွဲမှာစိုးရိမ်တဲ့အကြောင်းကရင်တိုင်းသားခေါင်းဆောင်တွေကပြောဆိုပါရယ်ကရင်အာဇာနည်နေ့ဟာကရင်တစ်မျိုးသားလုံးသတ်မှတ်ထားတာဖြစ်တဲ့အတွက်အပြန့်အလှန်အသိမှတ်ပြုဖို့လိုအပ်တယ်လို့လည်းထောက်ပြပြောဆိုပါရယ်အပြည့်အစုံကို VOA သတင်းတောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့ကရင်မျိုးသားအစည်းအရုံး KNU ခေါင်းဆောင်စောဘတ်ဦးကြီးကြာဆုံးတဲ့ဩဂုတ်လ12ရက်နေ့ကိုကရင်အာဇာနည်နေ့ဖြစ်သတ်မှတ်ပြီး KNU ရဲ့တပ်စခန်းတွေအပြင်ကရင်ပြည်နယ်ရန်ကုန်တိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးမှာနေထိုင်ကြတဲ့ကရင်မျိုးသားတွေဟာအရင်နှစ်တွေကအာဇာနည်နေ့အဖြစ်ကျင်းပခဲ့ကြပါတယ်ဒီနှစ်မှာတော့တချို့နေရာတွေမှာပိတ်ပင်ဟန်တားတာတွေရင်ဆိုင်ခဲ့ရတာပါအေယော်ရီတိုင်းဒေသကြီးဟင်္ဒရာမြို့မှာခွင့်ပြုချက်မရပဲကရင်အာဇာနည်နေ့ကျင်းပတယ်ဆိုပြီးကရင်မျိုးသားစည်းရုံး KNU ကတာဝန်ရှိသူတဦးနဲ့အခမ်းအနားစီစဉ်ကျင်းပသူတွေကိုအရေးယူနိုင်တယ်လို့အာဏာပိုင်တွေကဒီကနေ့မနေ့ခေါ်ယူတတိပေးခဲ့ပါတယ်ဟင်္ဒရာမြို့အမှတ်နှစ်ရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်တို့တော့မနေ့ကတော့ခေါ်ပြီးတော့ဒီလိုပေါ့ဒီအရေးယူမှုကိစ္စတော့အတိပေးထားတာရှိတယ်ညနေအုပ်ချုပ်မှုနဲ့လူညနေအုပ်ချုပ်မှုနဲ့ဒီညနေဥပဒေအရရှင်တို့တွေ့ဆုံပြီးတော့အဲ့လိုတော့အတိပေးလိုက်တာအရေးယူတာမျိုးကတော့သဘောမတူသေးဘူးဗျာဟောရက်ချင်းဥပဒေပေါ်မှာ20တည်လာတယ်အဲ့ဒါနဲ့အရေးယူ
ရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်မှာလည်းအခမ်းအနားကျင်းပမဲ့အခြေအနေပေါ်တတိပေးတာတွေရှိခဲ့တယ်လို့မြောင်းများနဲ့ပန်းတနော်မြို့နယ်ဘက်တွေမှာတော့ပွဲမကျင်းပဖို့ပိတ်ပင်တာတွေရှိခဲ့ကြောင်းပွဲစီစဉ်သူတွေကပြောပါတယ်။ကရင်မျိုးသားစည်းရုံး KNU ရဲ့ဒုဥက္ကဋ္ဌဘရိုဆိုးွယ်ထူဝင်းကကရင်အာဇာနည်နေ့ဟာကရင်တမျိုးသားလုံးကသတ်မှတ်ကျင်းပတာကြောင့်အပြန်အလှန်အသိမှတ်ပြုမှုရှိတဲ့ကြောင်းပြောပါတယ်
။ဒါကနားလည်မှုလွဲတဲ့သဘောဖြစ်လည်းဖြစ်မယ်။နှုတ်မလည်းစိုးရင်လည်းသဘောဖြစ်လည်းဖြစ်မယ်။ဒီကရင်အာဇာနည်နေ့ဆိုတာကကျင်းညွှန်းနေပြီးတော့သတ်မှတ်တဲ့နေ့ရက်တခုတော့မဟုတ်ဘူးပေါ့နော်။ဒီတမျိုးသားလုံးကနေပြီးအသိမှတ်ပြုတဲ့နေ့ရက်တွေဖြစ်တဲ့အတွက်ကြောင့်အပြန်အလှန်အသိမှတ်ပြုဖို့တော့လိုအပ်ပါရဲ့။ကျင်းအစံနေနေစာ
ကတဲ့ကိုကပြည်တွင်းမှာလောက်ခွင့်မပြဘူးလို့ပြောမှာပေါ့နော်ဒါကသူတို့တိုးတိုးတက်တက်နဲ့ဆောင်ရွက်မှုနှစ်ပေါင်းများစွာရှိလာခဲ့ပါပြီအခုမှကျွန်တော်တို့အခွင့်အရေးနဲ့အနေထားပေါ်မှာလုပ်ငန်းတွေနဲ့ဆောင်ရွက်ခဲ့တဲ့အခါမျိုးနဲ့တိုင်းမှာလို့ဒေတာတိုင်းမှာလို့ဆောင်ရွက်ခဲ့တဲ့အခါမျိုးမရှိဘူးပေါ့နော်တင်းအာဇာနည်နဲ့အခမ်းအနားကျင်းပတာကိုတရားစွဲတာတွေရှိလာရင်ဘယ်လိုလားအတက် ကျွန်တော်တို့ရဲ့ဒီအဖြစ်တယ်ဒါကိုတော်ပြီးပြင်သားရှိနိုင်လို့ရှိရင်တုံ့ပြန်မှုကမကောင်းတဲ့ဘက်ကိုရောက်သွားမှာလဲကျွန်တော်တို့စိုးရိမ်တယ်စိုးရိမ်လင်းကားရောက်တကယ်တရားခေါ်ရင်းလာမကင်ဒူရီလာလို့ရှိရင်အဲ့နာမှာရှင်းတာပိုခက်သွားမှာလားကျွန်တော်စိုးရိမ်ကင်းမျိုးသားတွေကတော့လက်ရှိဆောင်ရွက်နေတဲ့ငင်းကြဲလုပ်ငန်းစဉ်အပေါ်ထိခိုက်မှာကိုစိုးရိမ်နေကြပါတယ် ဖပုံခရန်ကီအန်ယူတမဟာငါနေမြီမှာကင်းအာဆန်နီနေအခမ်းအနားရီထည့်သွင်းတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့အပတ်ကကီအန်ပြည်နယ်အစိုးရလုံခြုံရေးနဲ့20ရာဝန်ကြီးကကန့်ကွက်တာတွေရှိခဲ့သလိုစစ်ရေးအရတင်းမာတာတချို့ရှိခဲ့ပေမဲ့တနင်္ဂနွေနေ့ကတော့အခမ်းအနားကိုအော်အော်မြင်းမြင်းကျင်းပနိုင်ခဲ့ပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါရှင်အခုဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းလွှမ်းမှာတော့88မျိုးဆက်ငင်းချင်းပွင့်လင်းလူအဖွဲ့စီကအမျိုးသမီးကောင်းဆောင်တဦးဖြစ်သူမမီမီခေါ်မှတ်တင်တင်အေးဟာအခုညနေပိုင်းမှာရုတ်တရက်ကွယ်လွန်သွားတယ်လို့သိရပါတယ်88ငင်းပွင့်အဖွဲ့ရဲ့
အေယာဝတီတိုင်းကျောင်းကုန်းမြို့နယ်မှာတိမ္မမှုဖြစ်ပွားပြီးမမီမီကတော့ကွယ်လွန်သွားခဲ့တဲ့အကြောင်း88မျိုးဆက်ကျောင်းသားကောင်းဆောင်တွေကအတည်ပြုပြောဆိုပါတယ်။အေယာဝတီတိုင်းလျှက်စစ်စွမ်းရင်စက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကလည်း VOA
ကိုအခုလိုပြောဆိုပါတယ်။ကျောင်းသားကလည်းပြီးတော့ဒါဟိုပေးရင်ရှင်းကိုလုပ်နေတော့မှာပဲ။နားမှာတစ်ခုချင်းမှာဆိုတော့ကျောင်းကောင်းမှာကျောင်းကတေးကိုကျောင်းရည်နေပြီးတော့ဟိုတော့ကဒီကျောင်းကောင်းမှာ
မမီမီရထောင်988ခုနှစ်နောက်ပိုင်းနိုင်ငံရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြွပါဝင်ခဲ့သူတူဖြစ်ပြီး1998ခုနှစ်အတွင်းထောင်တန်နှစ်ရှိ3ကြိမ်အချခံခဲ့ရသူဖြစ်ပါတယ်။2009ခုနှစ်ဩဂုတ်လအတွင်းလောင်စာစီဈေးနဲ့ကုန်စည်တို့ကြာဆင်းရေးအတွက် ရန်ကုန်မှာလမ်းလျှောက်ဆန္ဒပြခဲ့တဲ့အတွက်အဖမ်းခံခဲ့ရပြီး2008ခုနှစ်အတွင်းမှာတရားမဝင်အဖွဲ့အစည်းဖွဲ့စည်းမှု နိုင်ငံတော်တည်ငြိမ်ရေးကိုပြတ်ပြားစေမှုအီလက်ထရောနစ်ပုံမှန်တို့ပါဝင်ပုံမှန်အနည်းဆုံး5ခုနဲ့ထောင်ဒဏ်65ခန်းချမှတ်ခံခဲ့ရသူလည်းဖြစ်ပါတယ်။2019ခုနှစ်ဇန်နဝါရီလမှာအကျဉ်းထောင်ကလွတ်မြောက်ခဲ့ပါတယ်။အသက်58ခုနှစ်ရှိပြီဖြစ်ပြီးကွယ်လွန်ချိန်မှာသားတယောက်သမီးတယောက်နဲ့မျိုးတယောက်ကျန်ခဲ့ပါတယ်ခင်ဗျာ။
ကိုတင်းထိုင်သူတွင်ပေးပို့ထားတာပါကားပေါ်မှာလိုက်ပါသွားခဲ့တဲ့မန်နီလာတိန်အပါအဝင်တခြားသူတွေကတော့ထိခိုက်ဒဏ်ရာရမှုတချို့ကြောင့်ဆေးရုံမှာဆေးကုသမှုခံနေရဆဲပဲလို့လဲစုံစမ်းသိရှိရပါတယ်ရှင်။တော်တာရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American ပြည်အောင်စု Virginia ပြည်နယ်မှာအမျိုးသားရေးဝါဒီတွေရဲ့ဆန္ဒပြမှုတစ်နှစ်မြောက်ခဲ့တဲ့မနေ့ကတော့ Washington မြို့တော်သမရအိမ်ဖြူတော်ရှိပန်းခြံထဲမှာ Unite the Right ကောင်စင်နဲ့လှုပ်ရှားသူတွေစုယုံခဲ့ကြပြန်ပါတယ်။ဒါပေမဲ့လည်းအရင်နှစ်ကလိုမဟုတ်ဘဲလူနည်းနည်းပဲစုနိုင်ခဲ့ပြီးသူတို့ကိုတံပြန်ဆန္ဒပြတဲ့အင်အားစုတွေနဲ့ကြုံတွေ့ခဲ့ရပါတယ်။ Washington DC ကနေ Arash Arsparaga တရင်ပေးပို့ထားတာကိုကိုတားညွန့်ဦးကပြောပြမှာပါ။
Unite the Right ဆိုတဲ့ဒီလူသစ်၁၀ကျော်လောက်ပဲရှိတဲ့လူဖြူအမျိုးသားရေးအုပ်စုတွေဝါရှင်တန် DC မှာမနေ့ကစုယုံခဲ့ကြတော့ တံပြန်ဆန္ဒပြသူတွေကနာဇီတွေပြန်ထွက်သွားစုလို့အော်ဟစ်ခဲ့ကြတာပါ Unite the Right လှုပ်ရှားမှုကိုဦးဆောင်စီစဉ်သူ Jason Kessler ကတော့ American ပြည်အောင်စုမှာလူဖြူတွေအခွင့်အရေးအတွက်ဦးဆောင်လှုပ်ရှားရတာလို့ဆိုပါတယ်
ကျွန်တော်ကနေနိုင်ငံရေးဝန်ကျင်ထဲမှာလူမဲတွေအခွင့်အရေးအတွက် NAACP ဆိုတာရှိတယ်ဂျူးလူမျိုးတွေအတွက်ဆိုရင်ADL ဆိုတဲ့အဖွဲ့အစည်းရှိတယ်လူတွေအခွင့်အရေးဆောင်ရွက်ပေးမဲ့သူမရှိဘူးဒါကြောင့်ဒါကိုပြောင်းလဲရပါမယ်
စနပ်ပြောက်ဝဲအတွက်လူ400လောက်တက်ရောက်မယ်ဆိုပြီးတော့စီစဉ်သူတွေကတက်ဆရာမှာခွင့်ပြုချက်တင်ထားပြီးမယ်တကယ်တမ်းမှာတော့အဲ့လောက်လူမရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်တုန်းကတော့ Virginia တက္ကသိုလ်ရှိတဲ့Charlottesville မြို့မှာလူဖြူအများစုပါဝင်ခဲ့တဲ့အဲ့ဒီ Unite the Right လှုပ်ရှားမှုပထမဆုံးအကြိမ်လုပ်ခဲ့ကြတာပါ။ဒါပေမဲ့လည်းအဲ့ဒီမှာလူဖြူကြီးစိုးရေးဝါဒီလို့ယူဆရတဲ့သူတဦးကသူ့ရဲ့ကားနဲ့စနပ်ပြောက်အုပ်စုတွေဝင်တိုက်ခဲ့တာမှုအမျိုးသမီးတဦးသေဆုံးခဲ့ရပြီးတော့အကြမ်းဖက်မှုတွေနဲ့တင်းတင်းမာမာဖြစ်ခဲ့ရပါတယ်။ ဒါကြောင့်မလို့အခုတစ်ခေါက်လူဖြူကြီးစိုးရေးအုပ်စုဆန္ဒပြမယ်လို့တော့အရင်6 Vs မှာလိုမျိုးမဖြစ်အောင်လို့ဆန္ဒပြအုပ်စုတွေကိုတာဝန်ရှိသူတွေကခွဲထားခဲ့ပါတယ်။ Jesse Bilski ဟာလူဖြူကြီးစိုးရေးဆန္ဒပြမှုကိုစတင်တဲ့တံပြန်ဆန္ဒပြသူတူပါ
။ Everybody in the country looks at events like this and they say you know white supremacists are gathering.
တိုင်းပြည်ကလူတိုင်းကဒီအခြေအနေကိုစောင့်ကြည့်နေကြတာပါ။လူဖြူကြီးစိုးရေးဟွာတွေရေစုယုံထွက်လာကြတော့ဒီလိုလူတွေကိုခွင့်ပြုထားလို့မရဘူး။ငါတို့ဟာဒါမျိုးမဟုတ်ဘူးဆိုတာကိုပြဖို့တခြားသူတွေလည်းထွက်လာကြဖို့အရေးကြီးတယ်ထင်ပါတယ်။သူတို့လာတဲ့လမ်းကိုသူတို့ပြန်သွားနိုင်ပါတယ်
။ဆန္ဒပြသူတွေတက်ကြွလှုပ်ရှားသူတွေအနေနဲ့သူတို့ရဲ့လူလတ်စွာပြောဆိုခွင့်တွေအတိုင်းအခုလိုဆန္ဒပြနေပေမဲ့တင်းမာမှုတွေကတော့ရှိခဲ့ပါတယ
်။ Regardless of what the message that they're conveying, we don't like it. ကျွန်တော်တို့ကမကြိုက်ပါဘူး။ကျွန်တော်တို့ထွက်ဆန္ဒပြသလိုသူတို့မှလည်းအဲ့ဒီခွင့်ရင်ရှိပါတယ်။အဲ့ဒါကျွန်မသဘောပေါက်ပါတယ်။ဒါပေမဲ့သူတို့ပြောနေတာတွေကိုတော့သဘောမတူပါဘူး။ဒါပေမဲ့သူတို့လည်းလွတ်လပ်စွာပြောနိုင်တယ်လို့ကျမတို့လည်းကိုယ့်အမြင်ကိုလွတ်လပ်စွာပြောနိုင်ပါတယ်
။ဒါပေမဲ့လည်း United the Right လှုပ်ရှားမှုစီစဉ်သူတွေရည်မှန်းထားသူတော့လူရင်းအားထင်တယ်လို့မဆုနိုင်ခဲ့ပါဘူး။ဆန္ဒပြပွဲလို့တော့မိုးရွာလာသလိုပဲဆန္ဒပြသူ2,000ဝန်းကျင်လောက်ပဲထွက်လာပါတယ်။ပြီးခဲ့တဲ့နှစ် August လတုန်းက Charles Bay မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကိုတော့သမ္မတ Donald Trump ကဝေဖန်ပြစ်တင်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအကြမ်းဖက်မှုဟာတစ်ဖက်သေးကြောင့်မဟုတ်ဘူးလို့တော့သူကပြောခဲ့ပါတယ်။အခုတနင်္ဂနွေနေ့လူဖြူကြီးစိုးရေးအုပ်စုရဲ့ဆန္ဒပြပွဲမတိုင်ခင်မှာလဲအမေရိကန်ပြည်သူတွေညီညွတ်ကြဖို့စကားသမ္မတ Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့တိုက်တွန်းပန်ကြားခဲ့ပါတယ်ခင်ဗျာ
ကိုသားညွန်ဦးစုစည်းတင်ပြပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com ကနေ Radio ဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်ဆိုးဝင်းကပြောပြပေးပါအောင်ရှင
်မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်တရာကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဆောက်လုပ်မဲ့အခြေခံအဆောက်အုံစီမံကိန်းတွေကိုပြည့်ဖြည့်ပြဖို့ကြိုးစားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်စက်နေတယ်လို့လည်းပြစ်တင်ရှုံချလိုက်ပါတယ်။မဟာသီယာမိုဟာမက်ကအာဆီယံရဲ့တခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုထူးထူးကဲကဲဖြစ်ပေပြီးအာဆီယံသင်းဝင်မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိပ်စက်နေတာနဲ့ပတ်သက်ပြီးရင်ကျေးတဲ့နိုင်ငံတွေကဒီလိုနည်းနဲ့ပြုမူတာတွေမလုပ်ဘူးလို့ဝေဖန်လိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီနှိပ်စက်မှုတွေကိုတားဆီးဖို့ပြက်ကွက်တဲ့အပေါ်မှာလဲသူစိတ်ပြက်မိတဲ့အကြောင်းနဲ့တရားမျှတရေးနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့တိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လစက်တင်ဘာလအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားကြားစစ်မဲဆုံကပတ်မုံညုံရွာကလေးမှာနှစ်နိုင်ငံအစည်းအဝေးကိုယ်စားလှယ်တွေဒီကနေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရှေ့လာမှာတွေ့ဆုံဖို့အတည်ပြုပေမယ့်ရက်အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။လွန်ခဲ့တဲ့သတင်းနှစ်ပတ်က VOA မန်ဒရင်းဌာနရုပ်သံတိုက်ရိုက်ထွက်လွှတ်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်အတွင်းတရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့အငြိမ်းစားတရုတ်ပမောက္ခတအုပ်ကိုအခုအိမ်ပြန်ခွင့်ပေးလိုက်ပါပြီ။ဒါပေမဲ့လည်းသူ့ကိုလုံခြုံရေးတင်းကျပ်စွာချထားပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေက VOA ကိုဒီကနေ့ပြောပါရတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ပမောက္ခဟောင်းဆွန်မွန်ကွန်ဟာသူဘေးမတိရမခအိမ်ပြန်ရောက်နေပြီဆိုတာကိုအသိပေးပြောဆိုလိုက်တာပါ။
ကျေးဇူးပါရှင်တနင်္လာညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်ဆိုးဝင်းကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအသံပန်းအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီရှင်ည9:00နာရီတခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆောင်ကြအောင်ပါတောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is VOA.